ရာချာကျူးကျော်စင်နှစ်ပတ်လည်နေ့မှာကမ္ဘာတဝန်းယူကရိန်းရဲ့မဟာမိတ်နိုင်ငံတွေကအထင်ကရအဆောက်အဦတွေမှာမီးထွန်းညိတာမီးထွန်းဆူတောင်းပွဲတွေပြုလုပ်တာစတဲ့လှုပ်ရှားမှုတွေပြုလုပ်ခဲ့ပါတယ်။ရုရှားကိုအေးအေးယူပိတ်ဆို့မှုအသစ်တွေချမှတ်ဖို့ပြင်ဆင်ကြပြီးယူကရိန်းပေါ်စူပေါင်းထောက်ခံမှုတွေပြသခဲ့ပါတယ်။ပြင်သစ်နိုင်ငံက Eiffel မြော်ခြင်းကိုယူကရိန်းအလံအယောင်အဖြစ်အပြာနဲ့အဝါရောင်တွေကြာတာပရင်းနေတုန်းကမီးထွန်းညိခဲ့သလိုလန်တွေကမီးထွန်းဆူတောင်းပွဲတစ်ခုမှာလည်းလူမြောက်ချင်းနဲ့အတူရက်တည်ရင်ယူကရိန်းနဲ့အတူရက်တည်ပါဆိုတဲ့ဆိုင်းဘက်ကိုကန်ဆောင်ပြီးယူကရိန်းပေါ်ထောက်ခံအားပေးခဲ့ကြပါတယ်။ဩစတြေးလျနိုင်ငံစစ်တနီကအထင်ကရပြဇာတ်ရုံမှာလည်းယူကရိန်းအလံအယောင်တွေထွန်းညိခဲ့သလိုအီတလီကစီးတိတ်အစအဦးအပါအဝင်ဥရောပတဝန်းက EU အဖွဲ့ဝင်ဆိုင်ရာရုံးတွေမှာယူကရိန်းအလံတွေအယောင်တွေမီးထွန်းညိခဲ့ပါတယ်။အမေရိကန်အစိုးရကလည်းရုရှားနဲ့သူ့ရဲ့မဟာမိတ်တွေပေါ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ခဲ့ပါတယ်။အမေရိကန်အစိုးရကလည်းရုရှားနဲ့သူ့ရဲ့မဟာမိတ်တွေပေါ်မှာချမှတ်ခဲ့သလိုမော်စကိုရဲ့စစ်အင်အားလျော့ပါးစေဖို့ရည်ရွယ်ပြီးပို့ကုန်ထိတ်ချုပ်မှုအသစ်နဲ့အခွန်စည်းကြမ်းမှုအသစ်တွေကိုလည်းကျင်ညာခဲ့ပါတယ်။အလားတူဗြိတိန်ကလည်းအရေးယူပိတ်ဆို့မှုအသစ်တွေထုတ်ပြန်ခဲ့ပါတယ်။ဂျာမနီကလည်းအရင်ကရုရှားအပေါ်ကျဉ်းသုံးခဲ့တဲ့ကုန်သွယ်မှုကတဆင့်ပြောင်းလဲခြင်းဆိုတဲ့ချဉ်းကပ်မှုကိုပယ်ဖျက်ပြီးအခုကယူကရိန်းကိုလက်နက်ထောက်ပံ့တာတွေလုပ်ခဲ့ပါတယ်။ဂျာမနီယာဥရောပနိုင်ငံတွေကယူကရိန်းကိုအများဆုံးလက်နက်ထောက်ပံ့ပေးတဲ့နိုင်ငံအဖြစ်ဆက်လက်တည်ရှိနေမယ်လို့သမ္မတကကတိပြုပြောဆိုခဲ့ပါတယ်။